ဗစ်ကာယောဂါကာလမလေးရှားနိုင်ငံထိတ်သိမ်းရေးစခန်းတွေမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတထောင်လောက်ကိုဒီအပိုင်းအတွင်းမှာပဲနေရပ်ပြန်ပို့ပြီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မလေးရှားနိုင်ငံလူမှုကြီးကြပ်ရေးအချင်းထောင်မှာထိတ်သိမ်းခံရတဲ့မြန်မာနိုင်ငံသားတထောင်လောက်ကိုဒီသတင်းပတ်ထဲမှာပဲတုံးတုပ်ခွဲပြီးနေရပ်ပြန်ပို့ပေးခဲ့တာပါ။မနေ့တုန်းကလည်းတတိယအတုပ်အဖြစ်လူ90နီးပါးကိုနေရပ်ပြန်ပို့ခဲ့ကြောင်းရိုးဟိုးမြို့ထိတ်သိမ်းရေးစခန်းကမြန်မာနိုင်ငံသားတွေကိုတန်ရုံနဲ့အတူအကူအညီပေးနေတဲ့ဦးတီဟာမောင်မောင်ကပြောပြပါတယ်။
အခု46ရောက်ကဟိုဥစားပေါ့နော်ဒီပြီးခဲ့တဲ့တစ်ခေါက်ကောင်ကကျွန်တော်ဒီစေသေးလေးနေနဲ့ကြံခဲ့တဲ့အတုပ်သေးကတချို့တွေပါသွားတာပေါ့နော်အဲထက်ကြံနေတဲ့ဟိုအတုပ်ကအဲ့နည်းကသူတို့အဲ့ကြံတစ်ခုကဟိုမစ်ဖြစ်သွားတယ်ပေါ့နော်မစ်ဖြစ်သွားတယ်ဆိုတာသူတို့ဒီပို့လာပဲဘလို့ဟာပြည့်လဲတော့မသိပါနော်အဲ့နည်းကကြံခဲ့တယ်အဲ့ကြံတဲ့တတ်တော့ပြန်သွားတာပေါ့အာကျွန်တော်တိရတလောက်ကဟိုပလန်တစ်ဆိုတာဟိုထိုင်းနေစက်တာ1000ကျော်လောက်ရှိလာပြီဟုတ်ကဲ့
မလေးရှားနိုင်ငံကထင်းသိမ်းရေးစခန်းတွေမှာရှိနေတဲ့မြန်မာနိုင်ငံသား3000နီးပါးကိုနေရက်ပြန်ဖို့လွန်ခဲ့တဲ့4လလောက်ကလေးကနှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေကြတာဖြစ်ပြီးဒီလဆန်းကစပြီးအတုပ်လိုက်ပြန်ဖို့ပေးနေတာပါကက်ယောဂါကြုံနေရတဲ့မလေးရှားနိုင်ငံကထင်းသိမ်းရေးစခန်းတွေမှာမြန်မာနိုင်ငံသားတွေတိုးလာနေချိန်မှာပဲထိမ့်သိမ်းထားသူလူကြီးရှော့ချတဲ့အနေနဲ့မလေးရှားအနာပိုင်းတွေကနေရက်ပြန်ခွင့်ပေးနေတာလို့လည်းဦးတီဟာမောင်မောင်ကပြောပါတယ်
စစ်ထားပြီးသားတော့ဟိုစိတ်မကြံတဲ့လောက်ပဲဒါပေမဲ့ဟိုတချို့တွေစစ်ထားပြီးသွားပြီးမြန်မာနိုင်ငံသားမှန်ကန်မှုတချို့မပြည့်စုံတာတွေပါရှိတယ်လေအဲမပြည့်စုံတာတွေတော့တစ်ခါချက်ပြီးတော့စောင့်နေသေးတယ်ဒီတစ်ခေါက်တို့ပြန်ပို့တာလည်းမလေးရှားဆိုရကအထက်မှာတော်တော်လေးတို့ဟိုဝင်တော့ဝင်ဖို့ဖြစ်ပုံရပါတယ်ကျွန်တော်ကြည့်ရတာလေအားရကြောင့်တို့ဒီဟိုမမဖြစ်မနေတို့ပြန်ပို့ဖို့အတွက်ကိုစီစဉ်တာဆိုတော့
ကမ္ဘာ့ကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒီအတွက်တရားမဝင်နေလဲအလုတ်ကန်ရှာဖွေရင်းဖမ်းဆီးခံနေရတာတွေလည်းရှိနေပါတယ်တရားမဝင်မြန်မာနိုင်ငံသားတပေါင်းကျော်လဲနေရက်ပြန်ဖို့စီရင်ပေးသွင်းထားပေမဲ့အဲ့ဒီထဲကလူကြီးတရားကျော်လောက်သာနေရက်ပြန်နိုင်ပါသေးတယ်ကိုဗစ်ရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ကြတာကတော့18ဦးထိရှိသွားပါတယ်ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်ရှင်